လာမယ့်ဧပြီလ28ရက်နဲ့28ရက်နေ့မှာနေ့အပူချိန်ပို့ပြီးတော့ပြင်းထန်လာနိုင်တာကြောင့်မလို့သတိထားပြီးနေထိုင်ကြပါလို့မိုးစလာဌာနကသတိပေးချက်ထုတ်ပြန်ပါတယ်။စံချိန်တင်အပူမြင့်လာတွေဖြစ်လာနိုင်တာမို့လို့နောက်ဆက်တွဲအနေနဲ့လေပြင်းတိုက်တာမိုးသီးကြွေတာအပြင်မိုးကြိုးပစ်ခံရတာတွေလည်းရှိလာနိုင်တယ်ဆိုပြီးသတိပေးထားပါတယ်။ကျန်းမာရေးပညာရှင်တွေဘက်ကလည်းဒီရာသီဥတုအခြေအနေကြောင့်မလို့ကျန်းမာရေးထိခိုက်မှုတွေရှိလာနိုင်တယ်ဆိုတာကိုသတိပေးထားပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မက်မြတ်စင်အောင်ကတင်ပြပေးထားပါတယ်
။ El Niño ရာသီအကျိုးဆက်အဖြစ်နဲ့အပူချိန်မြင့်မာတဲ့တံကိုမြန်မာနိုင်ငံမှာတွင်မကအရှိတောင်အာရှအပါဝင်အာရှနိုင်ငံတော်တော်များများရင်ဆိုင်နေရပါတယ်။အပူချိန်မြင့်တက်မှုနောက်ဆက်တွဲတည်ရောက်မှုတွေကိုသတိထားကြဖို့အာရှနိုင်ငံတော်တော်များများမှာသတိပေးချက်တွေထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်မှာတော့မြန်မာနိုင်ငံအလဲပိုင်း6မြို့ဟာကမ္ဘာအပူဆုံးနေရာတစ်ခုအနေနဲ့သတ်မှတ်ခံရတဲ့အထိနေအပူချိန်တွင်ပြင်းထန်နေတာပါ။လာမယ့်ဧပြီ29နဲ့28ရက်နေ့တွေမှာနေအပူချိန်ပိုပြင်းလာနိုင်ပွဲရှိတာမို့ပို့ပြီးတော့သတိထားနေနိုင်ဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုဦးကျော်မှုကပြောပါတယ်
။ဟုတ်ပါဘူးနော်မြန်မာနိုင်ငံမှာတော့အခုချိန်ဒီတော့ဘူလိုင်းပုံစံမျိုးတော့မရှိသေးဘူးပေါ့နော်။ပုံချိန်တော့အနေအချင်းတော့29 28မှာတော့အနေငယ်မြင်လာမယ့်အနေအထားမျိုးရှိပါမယ်။အဲလိုမိုးရွာပြီးတော့ပြန်ပူလာမယ့်အနေအထားမျိုးပေါ့နော်။ဒီကာလတွေကတော့ကျွန်တော်ကနေအချင်းမြင့်တက်ထားဆိုညနေပိုင်းမှာမိုးရွာမယ်။ပြီးတော့ကျွန်တော်တို့ပြန်ပြီးတော့ပူလာမယ်ပေါ့နော်။အဲလိုဒီတော့ဟိုတလဲဆိုပြီးကွန်ချင်တယ်ပေါ့နော်။ဟုတ်ကဲ့။
စကိုင်းမန္တလေးနဲ့မကွေးတိုင်းတွေမှာအမြင့်ဆုံးပူပြင်းနိုင်ပွဲရှိတယ်လို့လည်းပြောပါရယ်။ပြီးခဲ့တဲ့မတ်လအလယ်လောက်ကစပြီးတော့အပူချိန်မြင့်တက်နေတာဖြစ်ပြီးမတ်လကုန်ဧပြီလအစပိုင်းမှာအမြင့်ဆုံးအပူချိန်တွေအနေနဲ့နေအပူချိန်စံချိန်သစ်တင်တဲ့ဒေသတွေရှိခဲ့ပါရယ်။ဒီဒေသတွေကတော့6ဇောင်းတူရေမြူနယ်တို့ဖြစ်တယ်လို့မိုးစလာကထုတ်ပြန်ထားပါရယ်။ရေမြူနယ်ဟာနှစ်ပေါင်း60အတွင်းအမြင့်ဆုံးအပူချိန်စံချိန်တင်ခဲ့ပြီး 39.5 ဒီဂရီဆဲလ်ဆီယပ်အထိရှိခဲ့ပါတယ်။ချောက်မြို့မှာလည်းနှစ်ပေါင်း56နှစ်အတွင်းအမြင့်ဆုံးအပူချိန်စံချိန်သစ်တင်ခဲ့ပြီးတော့နေ့အပူချိန်ဟာ 45.2 ဒီဂရီဆဲလ်ဆီယပ်အထိရှိခဲ့ပါတယ်။ဇောင်းနူမျိုးရဲ့နေအပူချိန်စံချိန်သစ်ကတော့နှစ်ပေါင်း38နှစ်အတွင်းအမြင့်ဆုံးအပူချိန်ဖြစ်ခဲ့ပြီး 40.9 ဒီဂရီဆဲလ်ဆီယပ်အထိရှိခဲ့တယ်လို့မိုးစလာကထုတ်ပြန်ထားပါတယ်။စံချိန်တင်အပူမြင့်နာရီဖြစ်လာနိုင်တာမို့နောက်ဆက်တွဲအနေနဲ့လေပြင်းတိုက်တာမိုးသီးကြွေတာအပြင်မိုးကြိုးပစ်ခံရတာတွေလည်းရှိလာနိုင်တယ်လို့သတိပေးပါတယ်။
ဒီအပူချိန်မြင့်တက်လာရင်ဆိုရင်ဆောင်းတို့ပဲဒီမိုးလဲညနေပိုင်းဒီမှာကျွန်တော်ကမိုးတင်တော်ချက်ထုံးတွေဖြစ်ပြီးတော့မှာပေါ့နော်ဒီမိုးတင်တော်ဖြစ်တာကြတော့အဲ့ဒါကြတော့သူကမိုးကြီးတဲ့အနေအထားမျိုးတော့မရှိဘူးပေါ့နော်သူကတော့မိုးသီးချွေလာတို့လေပြင်းတိုက်တာတို့ပေါ့နော်ဒီအမျိုးတွေရှိလာနိုင်တယ်နောက်တစ်ခါတော့လျှက်စီးလျှက်မိုးကြိုးဖြစ်တဲ့ဖြစ်စဉ်တွေဒီဖြစ်စဉ်တွေပေါ့နော်ဒီဖြစ်စဉ်တွေကဒီအပူကြောင်းလို့ရနောက်တစ်ခါတော့ဒီကာလ transition period ရဲ့မိုးတုံငွေငင်ကြားကာလဖြစ်တဲ့ဟင်ကြတော့ဟိုအပြောင်းလဲညတဲ့ကာလဖြစ်တဲ့ဟင်ကြောင့်ဒီအမျိုးကာလတွေမှာတော့ဒီလျှက်စီးလျှက်မိုးကြိုးဖြစ်တဲ့အမျိုးတွေနဲ့ဒါအဲ့ဒီလူတင်ပေါ့နော်ဆောင်းတို့လည်းကျွန်တော်တို့ဒီရင်းတိုက်ကြတို့ပိုးသီးကြွေတာတို့ပြန်မျိုးတွေပေါ့နော်ဒီပြန်မျိုးတွေဖြူတင်ပြီးတော့တတိပြုတင်ပါတော့
ဒီကနေ့နေ့လယ်ပိုင်းမှာလဲရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာလေပြင်းတိုက်ခတ်ခဲ့တဲ့အတွက်နေတချို့ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါရယ်ဧပြီ24ရက်နေ့လယ်ကမကွေးတိုင်းတောင်တွင်းကြီးမြို့နယ်နဲ့မင်းလှမြို့တို့မှာလဲမိုးရွာပြီးတော့လေပြင်းတိုက်ခတ်ခဲ့ပါရယ်နေပြည်တော်စကိုင်းမန္တလေးမကွေးနဲ့ပဲခူးတိုင်းတွေမှာဒီရက်ပိုင်းတွင်နေအပူချိန်အနည်းငယ်တိုးလာနိုင်တယ်လို့လည်းပြောပါရယ်။ကျန်းမာရေးပညာရှင်ဒေါက်တာကျော်မင်းထွန်းကတော့ဒီလိုရာသီဥတုအခြေအနေကြောင့်ကြောက်ကထိခိုက်နိုင်တာရေဓာတ်ခန်းခြောက်တာတွေဖြစ်နိုင်တာမို့ရေမြမြတောက်ကြဖို့နဲ့အပူကြီးတာနဲ့နောက်ဆက်တွဲကိုပူချိန်မြင့်ပြီးတော့သတိလစ်တဲ့အထိဖြစ်နိုင်တယ်လို့သတိပေးပါရယ်။ဒီကာလမှာရေတက်မဆုံးရှုံရအောင်ရေမြမြတောက်တာဓာတ်စာတောက်တာအုံရီတောက်တာမျိုးတွေလုပ်ပေးဖို့ပူပြင်းတဲ့နေ့လယ်ပိုင်းမှာရေချိုးတာရေဖြန်းထားတဲ့တမန်သလင်းပေါ်မှာအိတ်တာရေဖြန်းအုပ်ကိုကိုယ်မှာပတ်ပြီးတော့အိတ်တာမျိုးတွေမလုပ်ဖို့သတိပေးထားပါတယ
်။ရှားမယ်ဒီဘက်မှာဆိုတော့အထူးထွက်နေတော့နှုံးတယ်နှုံးမယ်တွတ်တက်မယ်ဖြီးပဲတဲ့ခါလေးအေးမယ်ကုလက်ကြီးကိုက်မယ်ပြင်းမဲမယ်နွမ်းနေမယ်ပေါ့နော်ကြောက်တာအမှုကြောင့်ဖြစ်တဲ့ဒီကျွန်တော်တက်တာပြေပေါ့နော်အဲ့ဒါအတူတူတရားတော်အပေါ်ပေါ့နော်လူတွေစောက်ပြီးတော့ပတ်သွားပြီးတော့အဲ့ဒီအချိန်မှာကျွန်တော်တို့ဒီတတိကိစ္စမျိုးပေါ့နော်အတူတူအဲ့လိုမျိုးကိုဒီကြုံတွေ့ရနိုင်တယ်ပေါ့နော်အဲ့ဒီကကြတော့ဖြစ်တာရင်လည်းအသက်အရွယ်ဒီကိုကျွန်တော်တို့ဆိုရှယ်နိုင်ငံကြီးကိုဖြစ်နိုင်တယ်ပေါ့နော်အဲ့လိုမျိုးယူဆိုင်ဖို့လိုအပ်တယ်အထူးသဖြင့်အသက်ကြီးပိုင်းပေါ့နော်သူအသက်ကြီးပိုင်းနေကျွန်တော်အခန့်ရှိတဲ့လူတွေဒီကလေးဟိုအငယ်တွေပေါ့နော်အဲဒီတရားရှိကြောက်ကြရောကပေါ့နော်
အပူချိန်မြင့်တဲ့တံကိုလက်တလုံးမှာမြန်မာနိုင်ငံတစ်ခုတည်းခံစားနေရတာမဟုတ်ပါဘူး။အရှေ့တောင်အာရှနိုင်ငံတွေအပြင်အာရှနိုင်ငံတွေမှာလည်းဒီတံကိုခံစားရပါတယ်။မ မြန်မာနိုင်ငံသားအများပြားနေထိုင်တဲ့အိန္ဒိချင်းထိုင်းနိုင်ငံမှာလည်းအခုရက်ပိုင်းတွင်အပူဒဏ်ကြောင့်အသက်ဆုံးရှုံးမှုတွေရှိတဲ့အကြောင်းသတင်းတွေမှာဖော်ပြသလိုဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းအပူလိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်ရှင်။